နိုင်ငံတော်၏တိုင်းပြည်ပုဂ္ဂိုလ်နိုင်ငံခြားရေးဝန်ကြီးဒေါ်ဆန်းစုကြည်ဟာရှေ့သတင်းပတ်ထဲမှာစင်ကာပူနိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။စင်ကာပူဝန်ကြီးချုပ်လီဆန်လင်းရဲ့ဖိတ်ကြားချက်အရတွားရောက်မယ်ဒီခေတ်စဉ်စတင်မယ်ရက်အတိအကျမသိရသေးပေမဲ့ဒီဇင်ဘာ1ရက်နေ့မှာတွားပြင်မယ်လို့မျှော်လင့်ရပါတယ်။မြန်မာနိုင်ငံမှာဧပြီလ1ရက်အစိုးရတက်လာခဲ့ပြီးတဲ့နောက်ပိုင်းအာရှခေါင်းဆောင်တူဖြစ်တဲ့စင်ကာပူဝန်ကြီးချုပ်ဟာဂျွန်လာထဲမှာမြန်မာနိုင်ငံကိုပထမဆုံးထားရောက်ခဲ့တဲ့စင်ကာပူတဲ့နောက်ပိုင်းမှာစင်ကာပူမြန်မာနိုင်ငံကြားဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုတွေဟာတိုးမြင့်လာခဲ့တာဖြစ်ပါတယ်။ဒီခေတ်စဉ်မှာပဲနိုင်ငံကြားရပ်ပေါင်း30ဗီဇာကင်းလွတ်ခွင့်အစီအစဉ်ကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပြီးတမန်နိုင်ငံကုလက်မှတ်ကိုင်ဆောင်သူတွေအတွက်ဗီဇာကင်းလွတ်ခွင့်ရပ်ပေါင်း30နေထိုင်ခွင့်ပြုမယ့်အစီအစဉ်ကိုဒီဇင်ဘာ1ရက်နေ့မှာစတင်မှာပါ။အာဆီယံဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့မြန်မာနဲ့စင်ကာပူနိုင်ငံတို့ဟာဒေတာရင်းမှာအပြန်အလှန်စီးပွားကုန်သွယ်မှုတွေနဲ့အနီးကပူးပေါင်းဆောင်ရွက်နေတဲ့နိုင်ငံမှာစင်ကာပူမှာမြန်မာနိုင်ငံသားတိုင်းနဲ့ချင်းနေထိုင်လုပ်ကိုင်နေကြတာဖြစ်တယ်လို့မြန်မာနိုင်ငံရဲ့နိုင်ငံခြားချင်းနေမြို့မှာနှံမှုနဲ့ကုန်သွယ်မှုတွေမှာလည်းအရေးပါတဲ့နိုင်ငံမှာ2016အောက်တိုဘာအထိအမေရိကန်ဒေါ်လာ15ဘီလီယံခွဲကျော်ယင်းနှိမ့်နှံမှုရှိနေတာမို့စင်ကာပူဟာတရုတ်နိုင်ငံပြီးရင်မြန်မာနိုင်ငံရဲ့ဒုတိယမြောက်ယင်းနှိမ့်နှံမှုအများဆုံးနိုင်ငံမှာစင်ကာပူနဲ့မြန်မာနိုင်ငံကြားတန်တမာဆက်ဆံရေးအရ1966ခုနှစ်မှာစတင်ခဲ့တာမို့အခုဆိုနှစ်ပေါင်း50ပြည့်ခဲ့ပါပြီ။